မြန်မာနိုင်ငံအဂတိလိုက်စားမှုတပ်ဖြတ်ရေးမှတောင်ကိုရီးယားနိုင်ငံအနေနဲ့ဤပညာပိုင်းအရာအကူအညီပေးရေးအဂတိလိုက်စားမှုကြိုတင်ကာကွယ်ရေးနဲ့ကိုချင်းတိုက်ခါမြင့်တင်ရေးဆိုင်ရာကျေဝပညာပေးရေးစတာတွေမှာပူးပေါင်းဆောင်ရွက်ဖို့ရှိသလိုအိန္ဒိချင်းတရုတ်နိုင်ငံဘက်ကလည်းစာတင်ကျောင်းတွေမှာအဂတိလိုက်စားမှုတပ်ဖြတ်ရေးပညာပေးဖျော်ဖြေမှုသင်ခန်းစာနမူနာတွေအပါအဝင်ထိရောက်တဲ့ပညာပေးမှုတွေနဲ့အကူအညီပေးဖို့ရှိပါတယ်လို့အဂတိလိုက်စားမှုတပ်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကပြောဆိုလိုက်ပါတယ်။ဒေါက်ခင်ဆိုဝင်းကဦးအောင်ကြည်ကိုတည်တံ့တွေ့ဆုံမေးမြန်းထားပါတယ်ရှင်။
ဒီ international transparency အဖွဲ့ပေါ့နော် ID အဖွဲ့ကထောက်ခံအကြံပြုချက်တွေရှိပါတယ်ထောက်ခံအကြံပြုချက်၅ချက်ကိုကျွန်မလေ့လာလို့ရတဲ့လောက်က၄ချက်လောက်ကမီဒီယာရဲ့အခန်းကဏ္ဍပေါ့နော်ကျွန်မတို့သတင်းဌာနတွေရဲ့အခန်းကဏ္ဍဒီအခွင့်လိုက်စားမှုတိုက်ခိုက်ရေးမှာအရေးကြီးတယ်လို့ပြောထားတာရှိပါတယ
်ဟုတ်ပါဘူ
းအဲ့ခါကျတော့အခုဥက္ကဋ္ဌကြီးကျွန်မနဲ့တွေ့ဆိုပြီးပြောဆိုတယ်ဆိုတာလည်းဒါဒီထဲကထောက်ခံအကြံပြုချက်တွေကတစ်ချက်ပါပဲ
ပြ
ီးတော့အစိုးရဌာနအသီးသီးအနေနဲ့လည်းပွင့်ပွင့်လင်းလင်းပေါ့သူတို့ဘာတွေလုပ်တယ်စည်ရင်းစရာအရာပြည်သူလူထုအများပြည်သူချပြလို့ရတဲ့စည်ရင်းစရာဥပမာတန်ဒါတစ်ခုခေါ်တယ်ဆိုတော့တန်ဒါတစ်ခုခေါ်တယ်ဆိုလို့ရှိရင် fair competition ဖြစ်အောင်ဟိုဒီတရားမျှတတဲ့ရှင်ပြိုင်မှုဖြစ်အောင်ပြည်သူအများပြည်သူကိုချပြပြီးတော့ဒီလက်တင်ရစတော့ခေါ်တာမျိုးမဟုတ်ဘူးကိုယ်လာပြီးလက်ပေးထားတဲ့လူကိုပေးတာမဟုတ်ဘူးဆိုတဲ့ဟာကိုအများပြည်သူပွင့်လင်းမြင်လာအောင်သူကထောက်ခံအကြံပြုချက်တွေမှာပါတယ်ပေါ့နော်အဲ့တော့မီဒီယာရဲ့အခန်းကဏ္ဍနဲ့ဒီအများပြည်သူကိုချပြရမယ်ဒီပွင့်လင်းမြင်သာမှုပေါ့နော်အဲ့ဒါနဲ့ပတ်သက်လို့ဒီနိုင်ငံရဲ့အတိုင်းအတာပေါ့ဘယ်အခြေအနေထိရောက်နေပါပြီလဲရှင
်ဩ Transparency International ရဲ့အဓိကအကဲခတ်တဲ့နည်းလမ်းကတော့သူကအဲ့ဒီဘက်ကနေပြီးတော့အဓိကအကဲခတ်တာဖြစ်ပါတယ်နိုင်ငံတကာနိုင်ငံရဲ့အခွင့်အလမ်းစာမှုတိုက်ချဲ့ရေးမှာဘယ်လောက်ထိမြင်သာမှုရှိသလဲဆိုတဲ့အပိုင်းကိုသူကအဓိကထားတာဖြစ်ပါတယ်ဒါကြောင့်လည်းပဲဟိုဒေါက်တာဆိုလည်းတတိထားမိပါလားကျွန်တော်တို့ကော်မရှင်အနေနဲ့တာဝန်ယူပြီးတဲ့အချိန်အစပြီးတော့ဒီမျိုးသာရှင်းလင်းပွဲတွေလည်းပုံမှန်လုပ်တယ်အလားတူပဲဝင်ရေးဌာနတွေကသူ့တိုင်းတာနဲ့သူလုပ်နေကြတယ်လေဒါကလုံလောက်ပြီလားဆိုတော့မလုံလောက်သေးပါဘူးကျွန်တော်တို့ဒီတဲ့ဒီပို့ပြီးတော့လုပ်သွားမှာဖြစ်ပါတယ်ကျွန်တော်တို့ကော်မရှင်နဲ့ဆိုပို့ပြီးတော့လုပ်ဖို့လိုတာပေါ့နော်ဘာဖြစ်လဲဆိုတော့ကျွန်တော်ရဲ့လုပ်ငန်းစဉ်ဟာပြည်သူလူထုမပါဝင်ဘဲနဲ့မအောင်မြင်နိုင်ဘူးနောက်အဖွဲ့အစည်းတွေမပါဘဲနဲ့မအောင်မြင်နိုင်ဘူးဒါကြောင့်မလို့ပြည်သူလူထုရောဟလာစီဝါရေးလုပ်ငန်းရှင်တွေရောအစိုးရဌာနတွေရောအကုန်လုံးပါဝင်ပြီးတော့မှလှုပ်ဆောင်သွားမှသာအောင်မြင်တဲ့လုပ်ငန်းဖြစ်တဲ့အတွက်ကျေးဇူးတစ်ရလုံးကဒီပေါ်မှာလေးနဲ့ထားနေနေကြအောင်ဆိုပြီးတော့ကျွန်တော်တို့ကလည်းအမြဲတမ်းအခုလိုပဲသတင်းသမားတွေရာတစ်ဆင့်ပေါ့နော်ကျွန်တော်တို့ကအချိန်ညံပေးတာတွေလုပ်တယ်နောက်တစ်ခုကလည်းပဲမျှဝေခြင်းနဲ့ကိစ္စလေးတွေပေါ့လေနောက်အများပြည်သူရဲ့သဘောထားလေးတွေပေါ့ဒါပေးလေကျွန်တော်တို့ကအမြဲတမ်းဟို collect လုပ်ပါတယ် collect လုပ်ပြီးတချို့ကိစ္စလေးတွေဆိုရင်ကျွန်တော်တို့တုံ့ပြန်တာပေါ့နော်ကျွန်တော်တို့ဆိုအခုဆို Facebook ကစပြီးတော့ကိုဖွင့်ထားတာဖြစ်ပါတယ်ဖွင့်ထားပြီးအဲ့ဒီမှာမေးနေတဲ့မေးခွန်းတွေလည်းအပြန်အပြန်ဖြေတာ interactive ကျွန်တော်တို့ဟိုတက်နိုင်တဲ့မြတ်လုပ်ပေးနေတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒီလိုဟိုပွင့်လင်းမြင်သာမှုဆိုတဲ့အပိုင်းကအများကြီးရည်ကြီးပါတယ်ခဏကတော့ကင်ဆိုရင်ပြောသလိုပဲဟိုတင်တာစနစ်ဒီပါညာမှာအခုချိန်ထိရတော့ပွင့်လင်းတဲ့တော့အပေါ်နေနေဘူးလို့ပဲဒီလိုပဲကျွန်တော်ပြောရမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကတော့တိုက်တွန်းတော့မှာပါပုံမူပြီးတော့ပွင့်လင်းလာအောင်ပေါ့နော်ဟိုကိုဟိုအခုကျွန်တော်တို့ရဲ့ပြင်လိုက်တဲ့ဥပဒေထဲမှာလည်းတစ်ချက်တော့ပါတယ်လေဒါကျွန်တော်တို့ငကိုတော့ကတော့ကျွန်တော်တို့ကဒီကိစ္စကိုပြောခွင့်လည်းမရှိပြောစရာလည်းမလိုဘူးပေါ့တင်တာစနစ်နဲ့ပတ်သက်တာအခုကြတဲ့အခါကျတော့ကျွန်တော်တို့ဥပဒေပြင်လိုက်တဲ့အထက်မှာဘာပါလာလဲဆိုတော့ဒီနိုင်ငံတော်ပိုင်းပစ္စည်းဥစ္စာတွေပေါ့နော်ဒီဥစ္စာတွေလေလွင့်ဆုံးရှုံးမှုတွေပေါ့နော်ထိခိုက်ပျက်စီးနေတာတွေရှိခဲ့ရင်အဲ့လိုထိခိုက်နေတာပျက်စီးရတဲ့အကြောင်းတရားဟာလည်းဟိုတတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေကိုမလိုက်နာခဲ့ရင်ဒီဥစ္စာအဂတိလိုက်စားမှုဖြစ်သွားပါလိမ့်မယ်။ငကိုတော့အဂတိလိုက်စားမှုဆိုတာပေးခြင်းယူခြင်းတစိုးလက်ဆောင်ပေးခြင်းယူခြင်းပုံမှာပဲလုံးဝတည်ရဖြစ်တော့ပေးတာကိုဟိုလိုက်ဆုံဆန်းနေရတာနဲ့ယူတာကိုဆုံဆန်းနေရတာနဲ့တင်ပဲဟိုတော်တော်ဟိုတန်းပေါ်လေ
းမမ
ီနိုင်ဘူးဖြစ်နေတယ်အလှမမီနိုင်ဘူးဖြစ်နေပါတယ်